ရွေးချင်းရင်ပြီးတော့ကြမ်းမာရေးမကောင်းဖြစ်နေတဲ့ရဲဘော်သုံးချိတ်ဝင်ဗိုလ်မှူးချုပ်ဟောင်းကျော်စောဟာမြန်မာနိုင်ငံကိုပြန်ရဖို့မျှော်လင့်နေတယ်လို့မိသားစုဝင်တွေကပြောပါတယ်။ သမရဦးသိန်းစိန်အစိုးရလက်ထက်မှာနိုင်ငံရေးအင်အားစုတွေတိုင်းရင်းသားလက်နက်ကိုင်းတွေနဲ့တွေ့ဆုံဆွေးနွေးတာတွေရှိခဲ့ပြီးတော့တချို့ထင်ရှားတဲ့ခေါင်းဆောင်တွေမြန်မာနိုင်ငံကိုပြန်နေကြပေမဲ့လို့ခုချိန်ထိတော့ဗိုလ်မှူးချုပ်ဟောင်းကျော်စောကိုအစိုးရဘက်ကကန့်လန့်တာမျိုးမရှိသေးပါဘူး။အပြည့်အစုံကိုဆက်သွယ်မေးမြန်းထားတဲ့မန္တနာချမ်းကပြောပြပေးပါလားရှင်။
အသက်68နှစ်အရွယ်ရှိပြီဖြစ်တဲ့ဗိုလ်မှူးချုပ်ဟောင်းကျော်စောဟာအဆုတ်ရောင်ဝေဒနာခံစားနေရတာကြောင့်တရုတ်နိုင်ငံကုမင်းမြို့ဆေးရုံကြီးရဲ့ ICU ရဲဘော်ခန်းမှာကုသမှုခံယူနေရတာတလားလောက်ရှိသွားပါပြီ။အောက်ဆီဂျင်ပိုက်နဲ့အသက်ရှူနေရတဲ့ဗိုလ်မှူးချုပ်ဟောင်းကျော်စောကိုဆရာဝန်တွေကပိုက်ကနေတဆင့်အစာသွင်းပေးထားတဲ့အကြောင်းအနီးကပ်ပြုစုပေးနေတယ်။သမီးဖြစ်သူဒေါက်တာဒေါ်လာကျော်စောကပြောပြပါရယ်။အစာစားလိုက်လို့ရှင်သူကအသက်ရှူလမ်းကြောင်းနဲ့
ရောက်ရောက်သွားတယ်လေဟိုလေချောင်းကျင်းတယ်လို့ဖြစ်ပြီးအသက်တိတ်ကြီးတော့အဲ့ဒီကနေခဏခဏအဆုတ်ရောက်တာဒီတစ်ခါရောက်တာတိတ်ပြင်းထန်သွားတယ်လေအပူလည်းမကြဘာလည်းမကြမလို့အသက်ငယ်ကနေသွင်းပြီးတော့အသက်ငယ်ယူရတာအခုတော့နည်းနည်းလေးအပူလေးပါလေးကျလာပြီနည်းနည်းလေးတော့တည်ငြိမ်လာပြီဒါမဲ့အဲ
ICU ထဲကအခုဒီတော့မထွက်ရသေးဘူးဟုတ်ကဲ့ဟိုအစာကိုအခုဗဇက်ကကျွေးလို့ရှင်စီးစီးပြီးတော့
လေပြွန်ကျောင်းနဲ့ပဲရောက်ရောက်သွားတော့အခုဆရာဝန်ကလုံးဝအစာမကျွေးခိုက်မဲ့နဲ့နှာခေါင်းကလေဟိုအစာပြွန်သွင်းထားပြီးတော့အစာအိမ်ထဲကိုဓာတ်ရိုက်ပြွန်နေပဲထည့်ပေးနေပါတယ်။
ICU ထဲအဲ့အသက်ငယ်ကနေသွင်းရတာတောင်ဩဂုတ်လ15ရက်နေ့ကစတွင်းလိုက်ရတာဒီတစ်ခါတော်တော်ကြာတယ်။
မြန်မာနိုင်ငံလွတ်လပ်ရေးမရခင်ကိုလိုနီစန့်ကျင်ရေးမှာဗိုလ်ချုပ်အောင်ဆန်းတဲ့အတူလက်တွဲတိုက်ပွဲဝင်ခဲ့တဲ့ရဲဘော်သုံးချိတ်ဝင်တဦးလည်းဖြစ်ဗမာပြည်ကွန်မြူနစ်ပါတီရဲ့ခေါင်းဆောင်ဟောင်းတဦးလည်းဖြစ်သူဗိုလ်မှူးချုပ်ဟောင်းကျော်စောဟာတရုတ်နိုင်ငံမှာနိုင်ငံရေးအရာခိုလုံနေခဲ့တာနှစ်ပေါင်း30ကျော်ရှိသွားခဲ့ပါပြီ။အသက်အရွယ်ကြီးရင်ပြီးနေထိုင်မကောင်းဖြစ လက်ရှိ မြန်မာ နိုင်ငံ ပြည်ပြင် ပြောင်းလဲမှု တွေ လှုပ်ဆောင် နေတဲ့ တမရ ဦးသိန်းစိန် ဆိုရ လက်ထက်မှာ ပြည်တွင်း မှာ ရှိတဲ့ နိုင်ငံ ရေး အင်အားစု တွေ နဲ့ ရော တိုင်းရင်း သား လက်နက်ကိုင် အဖွဲ့ တွေ နဲ့ ပါ ငြိမ်းချမ်း ရေး ရဖို့ တွေ့ဆုံ ဆွေးနွေး ပြော ဆိုတာ တွေ ထင်ရှားတဲ့ နိုင်ငံ ရေး အကျဉ်းသား တွေ ကို လွှတ် ပေးတာ မျိုး တွေ ပြည်ပ ခြေစိုက် အဖွဲ့ တွေ နဲ့ ဆွေးနွေးတာ မျိုး တွေ အခု နောက်ဆုံး အရင် စစ်ဆိုးရ လက်ထက်က အမိမဲ စရင် အသွင် ခံထားရသူ 1000 ကျော် ရဲ့ အမိ တွေ ကို ပြန်ဖြတ်ပေးတာမျိုးတွေရှိခဲ့ပါတယ်ဒါပေမဲ့လည်းဗမာပြည်ကွန်မြူနတီပါတီကိုတော့အခုချိန်ထိတွေ့ဆုံဆွေးနွေးဖို့ကမ်းလှမ်းတာမျိုးမရှိသေးပါဘူးဒေါက်တာဒေါ်လာကျော်စောကတော့ဒီခွင့်ရေးကိုအမြဲမျှော်လင့်နေပြီးမြန်မာနိုင်ငံကိုလည်းပြန်ရဖို့ဆန္ဒရှိတယ်လို့အခုလို့ဆက်ပြောပြပါတယ်ကျမတို့ကတော့အဲ့ဒီအခွင့်အရေးကိုအမြဲတမ်းရဖို့မျှော်လင့်တာပဲကျမတို့ကအစတည်းကပြောပြီးသားကျမတို့လွတ်လွ
တိုင်းပြည်ကိုပြောင်းနေတာပေါ့ဗျာတဲ့လည်းပြောပါလေပြောင်းနေတာပေါ့ဖေဖေလည်းပြောင်းနေတာပါပဲဒါပေမဲ့ပြောင်းလို့မှမရတာ
1942ခုနှစ်မှာရဲဘော်3ချိန်ဝင်တဦးဖြစ်လာခဲ့တဲ့ဗိုလ်မှူးချုပ်ဟောင်းကျော်စောဟာဗမာလွတ်လပ်ရေးတပ်မတော် BIA မှာရောဗမာကာကွယ်ရေးတပ်မတော် BDA မှာပါတာဝန်ထမ်းဆောင်ခဲ့ပြီးတော့အင်္ဂလိပ်နယ်ချဲကိုတိုက်ထုတ်ခဲ့သူတဦးဖြစ်ပါတယ်။1945ခုနှစ်ကလည်းလွတ်လပ်ရေးဖခင်ဗိုလ်ချုပ်အောင်ဆန်းနဲ့အတူသီရိလင်္ကာနိုင်ငံကိုတွားရောက်ခဲ့ပူးပြီးတော့1945ခုနှစ်နှစ်ကုန်ပိုင်းမှာဒုဗိုလ်မှူးကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့တာပါ။နောက်ပိုင်းမှာလည်းမြန်မာတပ်မတော်တွေမှာတောင်ပိုင်းတိုင်းတိုင်းမှုဖြစ်နေရောမြောက်ပိုင်းတိုင်းတိုင်းမှုဖြစ်နေပါတာဝန်ယူခဲ့ပါသေးတယ်။1954ခုနှစ်မှာတော့မြန်မာနိုင်ငံကိုကျူးကျော်ဝင်ရောက်လာတဲ့တရုတ်ဖြူကွန်မင်တန်တပ်တွေနဲ့1955ခုနှစ်မှာတရုတ်ဖြူတပ်တွေကိုကိုယ်တိုင်ဦးဆောင်ပြီးတိုက်ထုတ်ခဲ့သူတဦးဖြစ်လဲထင်ရှားခဲ့သူဖြစ်ပါတယ်ရှင်။